ကျွန်ုပ်ရဲ့ကောင်စီအလဲကျစံကားနိုင်ငံထဲမှာအားရစပွားများပြည်တော်စု UAE ပါဝင်တဲ့ကာလအတွင်းမြန်မာနိုင်ငံအရေးပိုပြီးတက်တက်ကြွကြွလှုပ်ဆောင်မှုမျှော်လင့်တဲ့အကြောင်းမလေးရှားဝန်ကြီးချုပ်ဒါတုစရီအစ္စမေးဆာဘရီယာကုပ်ကစက်တင်ဘာလ28ရက်မနေ့ကပြောဆိုပါတယ် UAE ကို၄ရက်ကြာတွားရောက်တဲ့ခီးစဉ်အတွင်း UAE သမ္မတရှေ့ခ်မိုဟာမက်ဘင်ဇိုင်ယက် Al Nahyan နဲ့တွေ့ဆုံအပြီးဆွေးနွေးချက်တချို့ကိုမလေးရှားဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောဆိုခဲ့တာပါ2022ခုနှစ်နဲ့2023ခုနှစ်အတွင်းလူမျိုးရေးကောင်စီအလဲကျအဖွဲ့ဝင်အဆင့်ကိုအသုံးချပြီးရိုဟင်ဂျာဒုက္ခသည်အရေးတွေကိုပိုပြီးဆောင်ရွက်နိုင်တဲ့အကြောင်းမလေးရှားဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံအရေးနဲ့အတူပါလက်စတိုင်းအရေးမှာလည်းကုလသမဂ္ဂနဲ့အင်အားကြီးနိုင်ငံတွေအရေးတူဆောင်ရွက်ဖို့ပြက်ကွက်နေတယ်လို့မလေးရှားဝန်ကြီးချုပ်ကဝေဖန်သွားပါတယ်မြန်မာနိုင်ငံအပေါ်ပိုပြီးပြင်းထန်တဲ့ဖိအားပေးမှုတွေလှုပ်ဆောင်ဖို့အဆိုပြုချက်တွေအထမ်းမရောက်အောင်ကုလသမဂ္ဂလူမျိုးရေးကောင်စီအတွင်းမှာအများအားအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ရုရှားနဲ့တရုတ်နိုင်ငံတွေကဗီဒီယိုအာဏာနဲ့ပယ်ချလိမ့်ရှိပါတယ်မြန်မာနိုင်ငံမှာမြန်မာနိုင်ငံအရေးမှာကုလသမဂ္ဂလူမျိုးရေးကောင်စီဘက်ကအလေးထားလှုပ်ဆောင်မှုမရှိတာ၊ကင်တွယ်ဆောင်ရွက်ပုံတွေဟာဝမ်းနည်းစရာကောင်းတဲ့အကြောင်းနဲ့မလေးရှားဝန်ကြီးချုပ်အစ္စမေးကပြီးခဲ့တဲ့ရက်ပိုင်းကုလသမဂ္ဂအထွေထွေညီလာခံကိုပြောကြားတဲ့မင်ခွန်းထဲမှာထပ်သွင်းပြောဆိုခဲ့ပါတယ်။လူမျိုးရေးကောင်စီမှာစက်တင်ဘာလကုန်အထိပြည်ထောင်နိုင်ငံကအလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူထားပြီးအောက်တိုဘာလမှာအာဖရိကတိုက်11နိုင်ငံတစ်ခုဖြစ်တဲ့ဂါဘွန်နိုင်ငံကအလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူမှာဖြစ်ပါလိမ့်မယ်။